Republican Party သမ္မတလောင်းဒိုနယ်ထရမ့်ကရွေးကောက်ပွဲမှာမဲလိမ်မဲခိုမှုတွေရှိတယ်လို့ပြောဆိုခဲ့တာကြောင့်အမေရိကန်နဲ့ပြည်ပကလူအများစုကိုထိတ်လန့်စေခဲ့ပါတယ်။လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေဟာအမေရိကန်ဒီမိုကရေစီရဲ့အခြေခံဖြစ်ပြီးကမ္ဘာတဝန်းလုံးကလည်းစံအဖြစ်သတ်မှတ်ထားတာပါ။အမေရိကန်မှာမဲလိမ်မဲခိုမှုတွေထင်ထင်ရှားရှားမရှိဘူးလို့ကြွမ်းကျင်သူအများစုကသဘောတူထားပေမဲ့ဒီနှစ်ကတော့အကြောင်းမျိုးမျိုးကြောင့်ပုံမှန်မဟုတ်ဘူးလို့တည်ပြီးထားပါတယ်။ Jeff Swigert သတင်းပေးပို့ထားတာကိုတော့ကိုငိမ့်ညံ့ကပြောပြမှာဖြစ်ပါတယ
်။လိမ်မိုင်းဆိုင်ရာစော်ကားမှုတွေလုပ်ခဲ့တယ်လို့ဆွဆွဲခံခဲ့ရပြီးလူလူစစ်တမ်းတွေမှာထောက်ခံမှုတွေရောကြလာနေတဲ့နောက်မှာ Donald Trump ကအမေရိကန်ရွေးကောက်ပွဲလုပ်ငန်းစဉ်မှာမဲလိမ်မဲခိုးမှုတွေရှိတယ်လို့တိုးပြီးတော့ပြောလာခဲ့ပါတယ
်။ The process is rigged.
It's a rigged election.
It's a rigged system. And they take these lies and they put them on front pages.
ရွေးကောက်ပွဲလုပ်ငန်းစဉ်ကိုတိုက်ခိုက်တဲ့အတွက်အမေရိကန်သမ္မတအပါအဝင် Republican တွေရော Democrat တွေကပါသူ့ကိုရှုံချကြပါတယ်။ American သမ္မတ Obama ကအခုလိုပြောပါတယ
်။ Every expertregardless of political party
ဘယ်ပါတီကပဲဖြစ်ဖြစ် conservative ဒါမှမဟုတ် liberal ဘယ်ဝါဒကိုပဲယုံလို့ဒီကိစ္စတွေကိုတည်တည်ချာချာလေ့လာဘူးတဲ့သူဆိုရင်ပြောမှာကတော့ထင်ရှားတဲ့မဲလိမ်မဲခိုးတာမျိုးတွေမရှိဘူးဆိုတာပါ
မဲပေးတဲ့လုပ်ငန်းစဉ်မှာမဲလိမ်မဲခိုးမှုတွေမရှိဘူးလို့သဘောတူပေမဲ့ပြဿနာတွေရှိနိုင်တယ်လို့မဲပေးခွင့်အခွင့်အရေးကျွမ်းကျင်သူတွေကသတိပေးထားပါတယ်လွန်ခဲ့တဲ့3နှစ်လောက်ကဗဟိုတရားရုံးကပယ်ချခဲ့တဲ့အတွက်1964ခုနှစ်မဲပေးခွင့်ဥပဒေတွေကအကာအကွယ်ပေးထားတဲ့ကိစ္စတချို့မပါတော့ပဲကျင်းပမဲ့ပထမဆုံးရွေးကောက်ပွဲလည်းဖြစ်ပါတယ်အတိအကျပြောရရင်ရွေးကောက်ပွဲစောင့်ကြည့်ရေးအစီအစဉ်မှာနိုင်ငံသားအခွင့်အရေးကော်မတီစောင့်ကြည့်ရေးအဖွဲ့က Christian Clark ကအခုလိုပြောပါတယ
် This is now the first presidential election cycle in more than
တရားရေးဌာနကဆီလို့တဲ့ဘို့အစိုးရရွေးကောက်ပွဲစောင့်ကြည့်သူတွေမပါတဲ့နှစ်ပေါင်း50ကျော်အတွင်းပထမဆုံးကျင်းပတဲ့သမ္မတရွေးကောက်ပွဲဖြစ်ပါတယ်သူတို့ဟာနိုင်ငံအနှံ့ကအားအနည်းဆုံး200ကိုသွားပြီးရွေးကောက်ပွဲစောင့်ကြည့်ဖို့လစ်ကျင့်ထားသူတွေပ
ါတရားရေးဌာနကပြီးခဲ့တဲ့2012ခုနှစ်ရွေးကောက်ပွဲကာလအတွင်းပြည်내23ခုကိုစောင့်ကြည့်သူပေါင်း980ကျော်ဆေးလွတ်ခဲ့ပါတယ်ဒီနှစ်မှာတော့ပြည်내5ခုလောက်ကိုပဲစောင့်ကြည့်သူတွေပို့နိုင်တော့မှာပါပြည်내14ခုမှာမဲဆန္ဒရှင်တွေကိုကန့်သက်တဲ့ဥပဒေတွေပြဋ္ဌာန်းတော့မှာဖြစ်ပြီးတော့တချို့ပြည်내တွေမှာမဲဆန္ဒရှင်တပ်တွေကကပ်ပြားတိတိကျကျလိုအပ်တာမျိုးပါဥပဒေနဲ့အညီမှန်မှန်ကန်ကန်ဆောင်ရွက်ရလားဆိုတာကိုလေ့လာမဲ့ဗဟိုအစိုးရရွေးကောက်ပွဲစောင့်ကြည့်သူတွေမရှိတဲ့အတွက်နိုင်ငံသားအခွင့်အရေးလှုပ်ဆောင်တဲ့အဖွဲ့တွေဟာမဲဆန္ဒရှင်တွေဆက်သွယ်နိုင်မဲ့တယ်လီဖုန်းနေရာတွေစီစဉ်နေပါတယ
် Right now we are monitoring for issues like purging of the voter registration rolls
ကျမတို့အခုစောင့်ကြည့်နေတာကမဲဆန္ဒရှင်တွေကိုမင်းစင်းတွေကထုတ်လိုက်တာမျိုးနဲ့မဲဆန္ဒရှင်တွေကိုကြိုတင်အကြောင်းမကြားပဲ7နာရီလောက်လိုမှမဲပေးမဲ့နေရာပြောင်းလိုက်တာမျိုးတွေအပြင်မဲပေးမဲ့နေ့မှာမဲပေးကျင်သူတွေမဲပေးခွင့်ရှိမရှိဆိုတာတွေပ
ါအခုလာမဲ့ရွေးကောက်ပွဲဟာပုံမှန်မဟုတ်ဘူးလို့စောင့်ကြည့်သူအများကသဘောတူပါတယ်ဒါဟာမဲပေးမဲ့နေ့မှာရွေးကောက်ပွဲလုပ်ငန်းစဉ်တွေအထိတက်ရောက်နိုင်ပါတယ်ခင်ဗျာ